ိုင်းဆရာညီဘူးလေးဟာဒီကနေ့မနေ့ဆယ်နှစ်လောက်ကမန္တလေးမြို့မှာပဲနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာညီဘူးလေးရဲ့ဇာပနာကိုတွားရောက်ခဲ့တဲ့တရင်သမားတဦးကဇာပနာကိုမန္တလေးမြို့ကလူထုတိုက်မှာပဲပြင်ဆင်ထားကြောင်းနဲ့တကြုံမဲ့နေ့ရက်ကိုမသိရသေးကြောင်း VOA ကိုအခုလိုပြောပါတယ
်။ဆယ်နှစ်လောက်ကကျွန်တော်သတင်းကြားတော့ကျွန်တော်ဂျာစုကိုနေတဲ့အချိန်မှာဆရာတောင်းတာဟုတ်တယ်လို့ပြောတယ်။နှလုံးပေါက်ပြီးတော့ဖြစ်သွားတာလို့ပြောတယ်ကျွန်တော်ချက်ချင်းသွားလိုက်တယ်။တော့လူထုတိုက်ကိုတောက်တာပေါ့နော်။အခုတော့ဒီလိုကြောင့်မိခဲ့တယ်ပြီးတော့အချိန်သာပနာလုပ်နေတော့မတိုင်မရသေးဘူးထိတ်တာလည်းမရရသေးတဲ့အတွက်အချိန်ကြီးစားလို့မပြောနိုင်သေးဘူးလို့ဒီကပြောပါတယ်ခင်ဗျာ
ဒီမနေ့ကွယ်လွန်သွားတဲ့ဆရာညီပူလေးဟာလူတူဥလာနဲ့လူတူတော်မာတို့ရဲ့ပြင်သမားများအငယ်ဆုံးသားဖြစ်ပါတယ်ဆရာညီပူလေးဟာဝတ္ထုတို့ဝတ္ထုရှင်များစွာရေးခဲ့တယ်လို့မိဘအမွေနဲ့ချစ်တဲ့လူတူကြီးပွားရေးစာအုပ်ထုတ်ဝေရေးလုပ်ငန်းကိုလည်းလက်ဆင့်ကမ်းဆက်လက်ဆောင်ရွက်ခဲ့သူတူဦးဖြစ်ပါတယ်သူကွယ်လွန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကဆာရေးဆရာစုငတ်ကစာပေနဲ့အတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောပါတယ
်။သူကဒီနမကြီးဆာရေးဆရာလည်းဖြစ်တယ်လေ။နောက်တစ်ခုကပို့ပြီးတော့သင်ရှားတာတော့လူလူကဒူးတော်မှာဆိုတဲ့မိဘနှစ်ပါးရဲ့ဒီအစဉ်အလာနဲ့လည်းသူကအလာအမွေဆက်ခံတဲ့သူပဲလေ။အချောင်လုံးကလည်းမိဘတွေကလည်းမြမစာပေအကျိုးအတွေ့ရောမြမရင်ကျေးမှုအကျိုးအတွေ့ရောတရင်သာလောကစာပေလောကရောဒါရှေ့ဆောင်ကြီးတွေပဲလေ။နောက်ဆရာညီမလေးကိုနိုင်ကလည်းဒီမြမဝတ္ထုရှိဝတ္ထုတို့ဒါသူဟာထင်လင်းရှားရှားရှိခဲ့တဲ့ပုံကိုပဲလေနော်သူအများကြီးအလုံးလုံးနိုင်တယ်နောက်တစ်ခုကသူလှုပ်ဖို့ဟာဒီလေသူအများကြီးရှိရှိတဲ့သူပဲလေဒီပုံကိုဒီလိုအထင်မှာပဲသုံးရှုံးသွားတယ်ဆုံးရတယ်ဆိုတော့မြမစာပြီးလောကတွေရောဒီအလုံးရင်ချင်းမှုမျက်နှာသာတွေရောဖက်ဖက်ကပေါ့ဗျာသုံးရှုံးမှုကြီးပါသုံးရှုံးမှုကြီးဆိုတာသူအလုံးလုံးနိုင်လေလို့နော
်ဆရာညီပူလေးဟာ2016ခုနှစ်မှာရာသဟန်နဲ့ရေးသားတဲ့ထက်မြက်တဲ့ဓာသွားပေါ်ကခြုံများများပြားရည်စဲလို့အမည်ရတဲ့ဆရာဝန်ကြီးနာဂဦးသိမ့်လိုင်အကြောင်းအထုပ်ပတ်တီစာအုပ်နဲ့မြို့သားစာပေစုရခဲ့ပါတယ်။မြမပြေကပြင်ရှားသူတွေအကြောင်းကိုရသဟန်အထုပ်ပတ်တီစာအုပ်တွေဆက်လက်ရေးသားဖို့စီစဉ်နေစက်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်။ဆရာညီပူလေးနဲ့ပတ်သက်ပြီးအမတ်တရအဖြစ်ဆုံးကတော့လူငယ်တွေကိုနေရာပေးတာပဲဖြစ်ကြောင်းဆရာစုငတ်ကအခုလိုဆက်ပြောပါတယ
်။အထူးသဖြင့်သူကစာပေမှာမှန်မှန်ကန်ကန်လောက်ကင်တဲ့နောက်ရိုးစက်အတွက်ဆိုရင်သူကကုံလုံးသူကရကန်းတယ်။အကူညီပေးတယ်နော်။ဒီပကုန်းကျောင်းတာဝန်ပေးတယ်ပေါ့ဗျာဒီလိုပုံကူပါနော်။နောက်သူအာသာချက်ကသူကလူမှုရေးပိုင်းအင်မတန်ကောင်းနေကြ။သူရှင်သူကမျိုးဆက်တဲ့ဒီမှာသူပေးမှာသူအဲ့လိုပေါ့။သူအကူညီပေးပြီးတော့သူအဲ့လိုပကုန်းထမ်းတင်ပေးတဲ့ဟာဒီအများကြီးပါ။အဲ့အတွက်သူကအင်မတန်တော်ပါတယ်ဗျာ။
ဆရာညီပူလေးဟာစာပေလောကမှာလူတီများထင်ရှားရုံမကပဲနိုင်ငံရေးအရာလဲအမှန်တရားဘက်ကယက်တီပါဝင်ခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်တော်ရင်ဘကပမှာရောက်နေတဲ့အကိုဖြစ်သူဖိုးတန်ချောင်းနဲ့အဆက်အသွယ်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖခင်လူတူဦးလာမိခင်လူတူတော်မာရုံးနဲ့အတူ1988ခုနှစ်ဩဂုတ်လ21ရက်နေ့ကထိမ့်သိမ့်ခံရပြီးမန္တလေးထောင်မှာ9လအချုပ်ခံရပါတယ်အဲဒီနောက်1988ခုနှစ်ဒီမိုကရေစီရေတော်ပုံကာလမှာလဲဖမ်းဆီးခံရပြီးတရက်ထောင်မှာအချုပ်ခံရဘူးပါတယ်။ဆရာကြီးပူလေးဟာ1952ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာမွေးဖွားခဲ့ပြီးအမည်ရင်းကဦးငင်းချန်းခေါ်ဘုံညိုဖြစ်ပါတယ်။သူ့ရဲ့ချင်းရှားတဲ့စာအုပ်တွေမှာမြေတကြီးငိတ်သက်တမိနစ်လာမင်းရဲ့ချူတာတဲ့လက်ခုပ်တံဒီလိုဟူကောင်းမင်းချစ်မဆုညာစတဲ့စာအုပ်တွေဖြစ်ပါတယ်။သူဟာအာကစားမှာမန္တလေးတိုင်းရဲ့ပနာမတိုင်းလယ်ရွေးစဉ်ဘောလုံးသမားဖြစ်ပြီးပကြီးနဲ့ဓာတ်ပုံအမှုပညာမှာလဲဝါသနာကြီးသူဖြစ်ပါတယ်။ငင်းချမ်းစိမ့်လန်းအမည်နဲ့ဓာတ်ပုံပြဝဲကျင့်ပဘူးသလိုမကွယ်လွန်မီမှာတော့ပကြီးကားတွေအစင်တစရေးဆွဲနေခဲ့ပါတယ်။ဆိုင်းဆရာညီပူလေးဟာကွယ်လွန်ချိန်မှာအသက်82နှစ်ရှိပြီဖြစ်ပြီးဇနီးဒေါ်တင်ဝင်းတာသမီ3ယောက်နဲ့ညီလေးယောက်ကျန်ရစ်ခဲ့ပါတယ်ခင်ဗျာ။